ရုရှားတို့ထိန်းချုပ်ထားတဲ့ Crimea ဒေသထဲကမစ်ဆိုင်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခံရတဲ့အတွက်ရုရှားကအမေရိကန်နိုင်ငံကိုပြစ်တင်ပြောဆိုပါတယ်။ရုရှားဆိုင်ရာအမေရိကန်သံအမတ်ကြီး Lynn Tracy ကိုနိုင်ငံခြားရေးဌာနစီဆင်ခေါ်ပြီးတော့အဲ့ဒီလိုပြောဆိုခဲ့တာပါ။ယူကရိန်းတို့ကအမေရိကန်တို့ပေးပို့ထားတဲ့မစ်ဆိုင်ဒုံးတွေနဲ့ Crimea ဒေသထဲကိုပစ်ခတ်ခဲ့တာဖြစ်ပြီးဒီလောက်ရအသက်ကြီးတယ်လက်တုံပြန်မယ်လို့ရုရှားကပြောဆိုခဲ့ပေမဲ့လို့အသေးစိတ်ကတော့မပြောပါဘူး။အမေရိကန်တို့ထောက်ပံ့ထားတဲ့ Atacam မစ်ဆိုင်ဒုံးတွေနဲ့တိုက်ခိုက်ခံရတဲ့အတွက်လူလေးဦးထက်မနည်းသေဆုံးပြီးတော့150ကျော်ဒဏ်ရာရခဲ့တယ်လို့ရုရှားတို့ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနနိုင်ငံရေးဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး John Baska တိုက်ခိုက်မှုကြောင့်သေဆုံးသူအရေအတွက်ကိုသတိမပြုမိပေမဲ့လို့ Ukraine နဲ့ Russia တို့ကြားပြောဆိုချက်တွေမှာကွဲလွဲမှုတွေရှိနေတယ်လို့ VOA ကိုပြောပါတယ်။ Ukraine ကတော့အရသာသေဆုံးမှုအ ਨੇ ဆုံးဖြစ်မဲ့နေလန်ကိုရှာဖွေနေချိန်မှာ Russia ရဲ့တိုက်ခိုက်မှုတွေကအစကတည်းကရက်ဆက်ကြမ်းကြုတ်မှုတွေရှိတယ်လို့လည်းသူကပြောပါတယ်။